Welcome to the Voice of America in Burmese.
ဒီရန်ဒီရဲ့အတွက်တွင်ကင်းဝေးတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်နိုင်ငံ2022ခုနှစ်မတ်လ2ရက်ဒီကနေ့မနေ့ပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါနားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ။အာဏာသိမ်းစစ်တပ်အုပ်ချုပ်ရေးကောင်စီကဆန္ဒပြပွဲတွေဖြိုခွင်းမှုအတွင်းသတင်းသမားတွေဟာအဓိကပြစ်မှတ်ထားခံလာရပါတယ
်ဒီကြောင့်လည်းထိလိုက်တာလည်းပြည်သားကတော့ပေါ်လိမ့်ခံရဖို့များရပါလို့ဆိုတော့နောက်တစ်ခုကစိုးကန်တဲ့တနက်တွေဆိုတာလည်းဒီကြိုးပြောနေကြတာရှိကြပါလို့ဒီပြည်ဘာလို့ဆိုလဲပြောနေတဲ့ဒီကြီးတွေကနိုင်ငံမှာတုံးဝင်မပြရဘူး
ဒီအကြောင်းကိုတော့သတင်းတွေပြပြချင်းမကြားခင်မှာနားဆင်ရဖို့ရှိပါတယ်အဲ့ဒီအကြောင်းနဲ့အတူမြန်မာနိုင်ငံတလွှားကအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေ KNU နဲ့မြန်မာစစ်တပ်ကြားစီးရေးတင်းမာမှုစတာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပါလိမ့်မယ်ခင်ဗျာ
အင်္ဂါနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုချက်ချင်းပြန်ပြီးလွှတ်ပေးရေးတောင်းဆိုမှုအပါအဝင်မြမအရေးဆွေးနွေးဖို့အတွက်ဒီကနေ့အင်္ဂါနေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအထူးအစည်းအဝေးကျင်းပဖို့ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကတင်းလာနေမှာပြောပါတယ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးကိုအွန်လိုင်းကနေကျင်းပမှာဖြစ်ပြီးဒီအစည်းအဝေးမှာမြမဆက်အာနာပိုင်းရဲ့ကိုယ်စားလှယ်ဘာတွေပြောကြမယ်ဆိုတာကိုနားထောင်ကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကလွတ်တော်မှာပြောကြားခဲ့တာပါမြမဆက်အနာပိုင်းတွေအနေနဲ့လူသေးစီတဲ့လက်နဲ့တွေကိုမတုံးဖို့တောင်းဆိုလိုက်တဲ့အပြင်နောက်ထပ်သွေးမြေကြတာအကျန်းဖက်တာနဲ့တေဆုံးတာတွေမဖြစ်အောင်အခြေအနေကိုချက်ချင်းထိမ့်ဖို့လည်းပြောပါတယ်ရဲတွေရဲ့အကျန်းဖက်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပြည်သူအ ਨੇ ဆုံး18ယောက်ထဲမှနေတင်းငွေတွေကတေဆုံးခဲ့ရပေမဲ့တနည်းလာနေမှာမြန်မာပြည်သူတွေဆက်လက်ချီးတက်ဆန္ဒပြနေကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီရဲ့ကုပြောင်းမှုလမ်းကြောင်းပေါ်ပြန်ရောက်လာဖို့အပအဝင်နိုင်ငံတွင်းနိုင်ငံရေးပြဿနာအတွက်ရှိရှိအပြေရှာဖို့တွေ့ဆုံဆွေးနွေးကြဖို့လည်းဝန်ကြီးဗီဗန်ကတိုက်တွန်းပါတယ်။ဒါကိုသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့ဖမ်းဆီးထားတဲ့နိုင်ငံချင်းသားတွေကိုအမြန်လွှတ်ပေးမှသာစတင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီဟာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဗီနိုင်းနဲ့အတူမြန်မာစစ်တပ်ရဲ့စီမံခန့်ခွဲရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခန့်ထားတဲ့ဦးဝနာမောင်လင်းနဲ့ဘန်ကောက်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်တရက်စစ်တပ်အာဏာသိမ်းပြီးခရက်ကတနိုင်ငံလုံးတိုက်တာနဲ့ဆက်ညံဆန္ဒပြမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲပြီးဖမ်းဆီးထိန်းသိမ်းတဲ့အထက်မှာကျမ်းမာရေးလုပ်သားတွေပါနေတာအတွက်စိုးရင်ကြောင်းဝရုကပကျမ်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ဂျန်နဘာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ We're also concerned about the reported arrest of health workers in Myanmar.
မြန်မာနိုင်ငံမှာကျန်းမာရေးလုပ်သားတွေကဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်စိုးရင်ကြောင်းနဲ့ဒီလိုဖမ်းဆီးတာဟာ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအတွက်တည်ရောက်မှုတွေရှိနိုင်တယ်လို့တခြားမရှိမဖြစ်လိုအပ်တဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုပါထိခိုက်စေနိုင်တယ်လို့ပြောထားတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်အားခံတဲ့ CDM လှုပ်ရှားမှုကိုကျန်းမာရေးဝန်ထမ်းတွေကနေစတင်ခဲ့တာဖြစ်ပြီးဆရာဝန်နဲ့ဆေးဘက်ဝန်ထမ်းအများပြားဟာဆန္ဒပြပွဲမှာထိခိုက်ဒဏ်ရာရသူတွေကိုတွားရောက်ကူညီနေကြတာဖြစ်ပါတယ်။ဆန္ဒပြပွဲတွေအတွင်းအဖမ်းခံတဲ့ဆေးဝန်ထမ်းအများပြားရှိနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။စစ်တပ်အာဏာမသိမ်းခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်ပါစေဖို့လူစုလူဝေးမလုပ်ဖို့တားမြစ်မှုတွေချထားပေမယ့်အခုချိန်မှာတော့ဒီကာယောဂါကိုဂရုမစိုက်ဖဲလမ်းတွေပေါ်ထွက်စူဝေးဆန္ဒပြမှုတွေနေ့စဉ်ပြုလုပ်နေတာဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းမှာတော့မြန်မာနိုင်ငံမှာအခုချိန်ထိဒီယောဂါကူးစက်သူ34,000ကျော်ရှိပြီးသေဆုံးရသူက3,199ယောက်ရှိကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံပြီးသူပေါင်း3,000ကျော်ရှိပေမဲ့ဆေးဘက်လျောင်းထိုးနှံပြီးသူဘယ်နှယောက်ရှိတယ်ဆိုတာမသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိန္ဒိယကလာတဲ့ AstraZeneca ဆေးထိုးနှံပေးနေတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးထိုးနှံမှုအခြေအနေကိုပြည်ပြည်ဆန်းဆုံမသိရဘဲဖြစ်နေတာပါ။အီးဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအလုတ်ကင်ဓာတ်မှုခီးသွားလာမှုတွေ COVID-19 ကင်းရှင်းကြောင်းမကြခင်ကစမ်းသပ်ထားသူဓာတ်မှုကာကွယ်ဆေးထိုးထားသူတွေကိုသာနိုင်ငံကူးလက်မှတ်ထုတ်ပေးဖို့စီမင်းဥပဒေကိုအဆုံးပြုဖို့ရှိတယ်လို့ EU ကြီးကဲကပြောပါတယ်။ဒါကိုဒီလနှောင်းပိုင်းလောက်မှာတင်ပြဖို့ရှိပြီး Green Pass လို့ခေါ်တဲ့လက်မှတ်ထုတ်ပေးဖို့လုပ်တာဟာ EU ဖွဲ့ဝင်နိုင်ငံတွေအတွက်စီးသွားလုပ်ငန်းပြန်ထူထောင်ရေးမှာအထောက်အကူရစေဖို့ဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကသူ့ Twitter ကပြောပါတယ်။ဒီလိုလက်မှတ်ထုတ်ပေးဖို့အတွက်ပြီးခဲ့တဲ့သတင်းပတ် EU ညီလာခံမှာပထမဆုံးဆွေးနွေးခဲ့တာပါ။အခုနောက်တွင်ဒီလက်မှတ်ထုတ်ပေးနိုင်ဖို့လည်းခန့်မှန်းထားပါတယ်။အီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာသဘောတူညီချက်အတွက်ဆွေးနွေးပွဲတွေပြန်ပြီးမဆခင်အမေရိကန်ဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်အစိုးရအဖွဲ့ချမှတ်ခဲ့တဲ့အရေးယူကြံခန့်မှုတွေကိုအရင်ဖော်ရှားပေးဖို့အီရန်ကတနင်္လာနေ့မှာထပ်မံတောင်းဆိုပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆိုက်ခပ်ဂျီဇဒီကတနင်္လာနေ့တဟီရန်သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။အီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်နေတဲ့ပူးတွဲအလုပ်ဖွဲ့JCPOA ဒါမှမဟုတ်2015သဘောတူညီချက်ပြန်ပြီးအသက်ဝင်လာအောင်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဌာနပြောခွင့်ရကတနင်္လာနေ့တုန်းကလည်းအလားတူပြောကြားခဲ့တာပါ။အမေရိကန်သမ္မတအင်ယူပြောခွင့်ရကတော့အီရန်ရဲ့ပြောကြားမှုတွေစိတ်ပြရကြောင်းတနင်္လာနေ့မှာပဲပြောပါတယ်။ဒါပေမဲ့ JCPOA အဖွဲ့အလုပ်ပြန်ပြီးစနိုင်အောင်အထိပယ်ရှိတဲ့တန်တမာရေးနည်းလမ်းတွေနဲ့ပြန်လုပ်ဖို့အတွက်အမေရိကန်ဘက်ကအသင့်ရှိကြောင်းပြောပါတယ်။
မြန်မာနိုင်ငံမှာဆင့်အာနာတိမ့်မှုအတွက်ကုလသမဂ္ဂဘက်ကအတက်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးချုံမိုးထွန်းနဲ့ပတ်သက်ပြီးအပြောင်းအလဲတစုံတရာမရှိသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်။တနင်္လာနေ့ပါပဲကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတမ်အမတ်ကြီးလင်ဒါထောမတ်စ်ဂရင်းဖီကလည်းတမ်အမတ်ကြီးဦးချုံမိုးထွန်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။We have not seen any official evidence that are
သူကိုရာထူးကဖေရှားကြောင့်တရားဝင်အထောက်ထားဒါမှမဟုတ်လဲပန်ကြားချက်ကိုမတွေ့ရသေးပါဘူးအခုချိန်ထိတော့သူကမြန်မာအစိုးရရဲ့ကိုယ်စားလှယ်ဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကသတင်းထောက်တွေအမေကိုဖြေကြားခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းတာကိုနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအတိအလင်းဆန့်ကျင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကိုရာထူးကထုတ်ပယ်ကြောင်းစစ်တပ်ကဖွဲ့ထားတဲ့အုပ်ချုပ်ရေးကောင်စီကကြေညာထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာခန့်အပ်မှုတွေနဲ့ပတ်သက်လာရင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credentials Committee မှာဆွေးနွေးဆောင်ရွက်ရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျဲရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကမြန်မာနိုင်ငံတွင်းကတက်ဆိုင်သူအလုံးနဲ့ဆက်လက်ဆွေးနွေးဆောင်ရွက်နေပါတယ်လို့လည်းပြောခွင့်ရကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ပြည်သူတွေရဲ့စန္ဒနဲ့အညီနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေရင်းနဲ့စစ်တပ်အာဏာပိုင်တွေဘက်ကအခုလုပ်ရက်တွေကိုပြန်လည်ရုပ်သိမ်းရမယ်ဆိုတဲ့သတင်းစကားမျိုးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတင်းကြီးတညွတ်ထဲရှိစေဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလိုလားနေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတနင်္လာနေ့မှာပြောဆိုထားပါတယ်ရှင်မြန်မာဆင်အာနာတိမ့်မှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်ဒဏ်ခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘူရိုကတနင်္လာနေ့မှာပြောပါတယ်။လူတွေတေဆုံးရမှုဟာဆိုရင်ဆင်အာနာတိမ့်ပြီးနောက်ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေအပေါ်ပို့ပြီးတော့ဖြိုခွင်းလာတာရဲ့ရလဒ်ဖြစ်တယ်လို့လည်းအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We are preparing.The additional actions to impose further costs.
ဆီယနာတိမ့်မှုနောက်အခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုနောက်ထပ်အရေးယူနိုင်ရည်ပြင်ဆင်ဆောင်ရွက်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းတွေအတွင်းပိုပြီးထုတ်ပြန်ပေးနိုင်ဖို့မျှော်လင့်တယ်လို့အင်ဂျီရောပြောခွင့်ရကပြောခဲ့တာပါ။အရက်သားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူမှုကိုဆီယနာတိမ့်မှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးစစ်တပ်ဘက်ကအာဏာဆွန့်ဖို့ပြောဆိုထားပါတယ်။ဆီယနာတိမ့်မှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ထားပါတယ်။ မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနီးကျရွေးကောက်ခံအစိုးရကိုအာဏာပြန်မအပ်ဖဲဒီအတိုင်းဆက်လုပ်နေမယ်ငြင်းရဲစွာဆန္ဒပြသူတွေကိုအကြမ်းဖက်နေမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကထပ်မံအရေးယူမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေရဲ့မေးခွန်းကိုဖြေကြားခဲ့ပါတယ်။ဒါ့အပြင်
Matt, as far as I know, the NLD is still the internationally recognized government of Burma.
အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တင်းနယ်လာလေးကလုတ်တဲ့ American နိုင်ငံသားရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ဆက်အနာတိန်ဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုအတွင်းဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရမှုအပေါ်ဂျာမနီအစိုးရကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပြီးဂျာမနီဆိုင်ရာမြန်မာတပ်အမတ်ကြီးကိုလည်းတင်းနှင်လာနေကဆင့်ခေါ်ပါတယ
် Die jüngste Entwicklung dort ist bestürzend
ငင်းကျဆွာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကကြီးစံအစ်စ်တွေနဲ့ဖိတ်ခတ်တာကြောင့်ဆန္ဒပြသူအတော်များများတေဆုံးဒဏ်ရာရပါတယ်။ငင်းကျဆွာဆန္ဒပြသူတွေတေကြေဒဏ်ရာရတဲ့အချိန်အင်အားသုံးအကြမ်းဖက်ဖြိုခွင်းမှုကိုစင်ကြေပေးအကြောင်းပြလို့မရပါဘူး။ဂျာမနီပြည်ထောင်စုအစိုးရဘက်ကအပြင်းထန်ဆုံးကန့်ကွက်ရှုတ်ချပါတယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနကမြန်မာတပ်အမတ်ကြီးကိုတင်းတင်းလာနေမှာဒီကိစ္စနဲ့ပတ်သက်ပြီးဆင့်ခေါ်ပြောဆိုခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရခရစ္စတိုဖာဘာဂါကလည်းသတင်းစာရှင်းလင်းခဲ့ပါတယ်။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေတာတွေရပ်ဖို့လူခွင့်ရေးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လည်းဂျာမနီကတောင်းဆိုပါတယ်။ဒါပြင်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်ဖန်ခံထားရတဲ့ထိတ်တန့်နိုင်ငံရေးသမားတွေကိုချက်ချင်းပြန်လွှတ်ပြီးဥပဒေကိုလေးစားလိုက်နာကြရမယ်လို့လဲဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းခဲ့ပါတယ်ရှင်။မြန်မာနိုင်ငံဆရာနာသိန်းအဖွဲ့တွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ရပ်ကတင်းနယ်လာနေမှာပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဆန္ဒပြသူ20ကျော်တေဆုံးခဲ့ရပြီးနောက်တနေ့တင်းနယ်လာနေမှာပဲဝန်ကြီးရပ်ကအခုလိုပြောတာဖြစ်ပါတယ်။
Well, our message is very clear, particularly after what we've seen over the weekend.
အတိုက်ခံနိုင်ငံရေးသမားတွေတရင်တောက်တွေနဲ့ဝေဖန်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လုပ်ရက်တွေကိုအဆုံးသတ်ရပါမယ်။အာဏာသိမ်းစစ်အဖွဲ့အနေနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့လိုအပ်တယ်လို့ပဲဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်စေနိုင်မယ့်နည်းလမ်းမျိုးကိုစပြီးစဉ်းစားသုံးသပ်ဖို့လည်းလိုအပ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။မြန်မာဆရာနာသိမ့်မှုနဲ့ပတ်သက်ပြီးစစ်တပ်အစ်စ်မြင့်အရာရှိ20ကျော်ကိုဗြိတိန်ကတန်းခတ်အရေးယူထားပြီးဖြစ်ပြီးမြန်မာစစ်တပ်ပိုင်းလုပ်ငန်းတွေရဲ့စီးပွားဘက်တွေကိုပါသုံးသပ်နေတာဖြစ်ပါလေရှင်ဆရာနာသိမ့်မှုကိုစန့်ကျင်တဲ့တနင်္ဂနွေနေ့နိုင်ငံတော်ဆန္ဒပြပွဲတွေအတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်ရိုက်နှက်မှုတွေကြောင့်လူ20ကျော်သေဆုံးအများအပြားဒဏ်ရာရခဲ့ပေမဲ့လည်းတနင်္လာနေ့မနက်ပိုင်းလဲနိုင်ငံတော်လက်မော်ထွက်ဆန္ဒပြခဲ့ကြပါသည်ဆန္ဒပြပွဲတွေအတွင်ရင်းနဲ့စစ်တပ်ဖက်ကမျက်ရည်ယိုပုံတုံပြီးတော့ဖြိုခွင်းပါတယ
်ဒီမကောင်းဆိုးဝါးခက်ကြီးကိုကျွန်တော်တားရခက်ကိုမတည်ဝါချင်ဘူးအဲ့တော့ကျွန်တော်တို့ပဲခံလိုက်မယ်သူတို့တော့မခံစေချင်ဘူးအဲ့တော့အဓိကတစ်ချက်ပြီးတော့မနေ့ကအကြုံသွားတဲ့ဒီကိုသူရဲကောင်းတွေအတွက်ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပ
ါတရင်တောက်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေလည်းရှိပါတယ်ဘိမ့်မြို့မှာ DBB တရင်တောက်တအုပ်ကိုညာဘက်အကြက်ဖက်ဖမ်းဆီးဖို့ကြိုးစားတာမှာတရင်တောက်ကဖြစ်စဉ်ကိုလူပုဂ္ဂိုလ်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာကိုလည်းမြင်တွေ့ခဲ့ရပါတယ
်ဟိုအကြမ်းဖက်နဲ့လေဒါခင်ဗျားတို့မဟုတ်အေးစစ်စစ်ပြောရင်လာမယ်လေညာမဟုတ်အေးစစ်စစ်ပြောရလေခင်ဗျားတို့အစ်စင်လာမယ်ခင်ဗျားတို့ဘာကြောင့်လဲပြောလာမယ
်မြို့ကြီးတွေတည်းမဟုတ်ဖဲနေဒေသတွေကသတင်းထောက်တွေလဲဖမ်းဆီးခံရပြီးတရားစွဲဆိုခံရမှုတွေရှိနေပါတယ်တချို့ဖမ်းဆီးကံသတင်းထောက်တွေကတော့ဘယ်မှာဖမ်းဆီးချုပ်နှောင်ထားတယ်လဲဆိုတာမသိရပါဘူးဆန္ဒပြမှုတွေအတွင်ဖမ်းခံထားရသူတွေရှိသလိုသတင်းမရပဲပျောက်ဆုံးနေသူတွေလည်းရှိနေပါတယ
်အလ္လာဟူအက်ဘာအလ္လာ
တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်းတနက်နယ်ပြစ်ခတ်ခံရမှုကြောင့်တေဆုံးခဲ့ရသူတချို့ကိုလည်းတင်းနှင်းလာနေမှာတကြိုခဲ့ကြသလို သူတို့တည်ဆုံးခဲ့တဲ့နေရာကြီးမှာလဲအောက်မေတရိယာဂုံပြုခဲ့ကြပါတယ်။ဖန်ခန့်ထားတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကတော့တနင်္လာနေ့ကနေပြီးတော့စဘူသီရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ရုပ်ထုတ်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုထပ်တိုးအမှုနှစ်ခုသမ္မတဦးဝင်းမြင့်ကိုနောက်ထပ်အမှုတစ်ခုနဲ့ထပ်
အင်္ဂါလိပ်မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါက်ကင်မျိုးသက်တို့ကြောပြခဲ့ကြတာပါခင်ဗျာ။သတင်းရှင်တွေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကရောဒီအင်တာနက်ဆာမျက်နှာဖြစ်တဲ့ဘယ်မစ္စတာဗီအိုအေးနျူးစ်ဒေါ့ကွန်ကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ပေးနေတာပေါ့နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှဆရာနာတင်ထားတာကိုစန့်ကျင်တဲ့မြန်မာပြည်တွင်းဆန္ဒပြပွဲတွေဟာနေကင်းဘက်တွေမှာသာမကပဲပုံမှန်တရား
144ထုတ်ပြန်သားကြီးမှာတံမွေမြို့နယ်ရက်ွက်တချို့ကလမ်းမရန်ဘေးဝဲရမှာရှိတဲ့တိုက်ခန်းဒီဘော်ကနေည9:00ကျော်စင်နိုင်ကြားဝန်းကျင်ကျွေးကျော်ဆန္ဒပြနေတာဖြစ်ပါတယ်။မြမပြည်သူတွေဟာနေကင်းဘက်အန်ဒီရီကြားမှာပင်မကြီးစွာဆန္ဒပြကြတယ်လို့ ဘာမျိုးကန်တူကရှင်းပြပါတယ်ကျွန်တော်တို့ဘာနဲ့ဂျာမူရဟိုလက်ဇက်ချင်းလက်ကန်နေတယ်အဲ့တော့ကျွန်တော်တို့နဲ့ကန်နေတဲ့ဂျာမူပဲအချားမှာလေဒီကလေးကလေးထုတ်ပြလာတဲ့အချိန်လေးမှာပါဒီညဘက်ဒီပေါ့နော်တိုက်ပေါ်တွေရရင်ဟောဒီအတန်လေးနဲ့တိုက်တိုက်ကရင်ခုအော်လိုက်တယ်ဆိုရင်အကျွေးကြော်တာနေပေါ့ကျွေးကြော်တာနေပေါ့ကျွေးကြော်တာနေအော်ကြတာပေါ့နော်အဲ့ဒါဆိုတော့ခုနနေချင်းနေချင်းနေမဟုတ် ဘသူမှမလာပြီးတော့တားဆီးတဲ့အေးအေးမှုစုံတရားတော့အခုချိန်ကြီးဘာမှတွေ့ရဘူးပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွင်လမ်းမရီပေါ်အတွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေပြစ်ခတ်ရကအနည်းဆုံးလူ30ဝန်းကျင်သေဆုံးခဲ့တာပါဒါကြောင့်ထိခိုက်ကြဆုံးမှုနေရအောင်ပြည်သူတွေဘက်ကနီလန်ပြောင်းလာပုံရတယ်လို့ဗဟန်းမျိုးကံကသုံးသပ်ပါတယ
်ကျွန်တော်တို့ဘက်ကဆန္ဒပြတဲ့အခါမှာအခုဒီလိုလူတွေထိခိုက်ဒဏ်ရာရတာတွေမဖြစ်အောင်ဆုံးရှုံးနေတာမှုတွေမဖြစ်အောင်ပေါ့နော်ဒီဥစ္စာကိုဥဆောင်ပေးနေတဲ့လူတွေရဲ့ဥနာကြေကြာချက်တွေလည်းရှိတယ်ပေါ့နော်အဲ့ဒီအခါကျတော့လူတွေကထိခိုက်မှုတွေလဲအောင်ဆိုပြီးတော့နော်နေရင်းနေလဲဆိုလို့ရှိရင်လည်းကိုလမ်းတွေထိတ်ပါပေါ့နော်ဟိုထိုင်ပြီးတော့ဗောအုပ်စုလိုက်အုပ်စုလိုက်အုပ်စုလိုက်အဲ့လိုမျိုးဆန္ဒပြနေကြတာဗောနော်ဟောထုတ်နေကြတာအဲ့တော့ကြည့်ရတာကတော့မလက်ပြန်လောက်ကရင်စပြီးတော့တိတ်ထွက်ကြမယ်ပုံစံတော့မတွေ့ရဘူးဗောနော်လိလေဘက်မှာလည်းကိုမီမီသက်ဆိုင်ရာလမ်းနေထိတ်ပြီးမှအဲ့အလူဆန္ဒပြမယ်ပုံစံမျိုးတွေတော့တွေ့နေရတယ်အဓိကကတော့ဟိုဆန္ဒပြပြည်သူလူပကထိခိုက်နေတာမျိုးတွေမရှိအောင်အဲ့လိုပုံစံပြောင်းလာတဲ့သဘောပါပဲ
စနပြဝေးလေးဟာအရှိန်ကြသွားမှာမဟုတ်သေးဘူးဆိုတာဂျန်စီလို့ခေါ်တဲ့မျိုးဆက်တစ်တည်းရဲ့စိတ်အင်အားနဲ့လှုပ်ရှားမှုကိုမြင်နေရတယ်လို့ဗဟန်းမျိုးကံကရှင်းပြပါတယ
်။တစ်ဖက်နဲ့တစ်ဖက်အခုလိုဖြစ်နေကြတဲ့အချိန်မှာလူလူဘက်ကလည်းအလျှော့ပေးမဲ့အခြေအနေမျိုးကိုလုံးလုံးမတွေ့ရသေးဘူးပေါ့နော်။တစ်ဖက်ကလည်းသူတို့ရဲ့အရေးကြီးဆောင်ရွက်မှုကိုဘယ်လောက်တိုင်းဒါဒီဆက်လုပ်မလဲဆိုတာကတော့အနေနဲ့အချိန်တော့ယူကြအောင်မထင်နဲ့။အဲ့တော့လူလူဘက်ကတော့ဒီပွဲမှာတော့ဒီဆရာနာရှင်စနစ်ကိုအမြင့်ပြုတ်အောင်တိုက်မယ်ဆိုတော့ရည်ရွယ်ချက်ကတော့ဒါတနိုင်ငံလုံးတိုက်တာနဲ့အရှိနေရပေါ့နော်အဲ့တော့ဆန္ဒပြမှုတွေကတော့တော်တော်နဲ့ပြီးနိုင်အောင်မဟုတ်ဘူးပေါ့နော်ကျွန်တော်တို့ဟိုတုန်းကရှေ့ဆက်ရှိတူပါလို့အချီးဒီနေတဲ့အရန်ကိုကွာခြားသွားပြီပေါ့နော်ဒီပွဲမှာကတော့ generation ရဲ့ပေါ့နော် Gen Z လေးတွေကပွဲသိမ်းတိုက်ပွဲအောင်ပွဲခံမယ်လို့ပဲကျွန်တော်ယူဆတယ်တော်ဆရာနာရှင်စနစ်ကိုအမှုချုပ်နိုင်လိမ့်မယ်လို့တော့ကျွန်တော်တို့ကတော့အဲ့လိုယူဆနေတယ်
။ညမထွေရအမိထုတ်ထားခြင်းအတွင်းရန်ကုန်မြို့နယ်အခြားမြို့ကြီးတွေမှာစစ်တပ်နဲ့ရဲကညဘက်ကင်းလှည့်နေတာပါ။ဒါပေမဲ့လည်းရန်ကုန်မြို့နယ်အတော်များများကရက်ွက်တွေမှာတော့ ပြည်သူ့လွတ်တော်ကူစားပြုကော်မတီ CRPH ရဲ့လမ်းညွှန်ချက်အတိုင်းဂျာကာလာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေစတင်ဖွဲ့စည်းထားကြပြီးကိုရက်ွက်ကိုကင်းဆောင်နေကြတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာဗီယိုရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုသောတာရှင်တွေအခုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကချင်နဲ့မွန်ပြည်နယ်ဘက်ကတပိတ်အခြေအနေကိုလည်းပြောပြကြပါတယ်။နေ့စဉ်ရက်ဆက်ဆနပြပွဲတွေဆက်ဖြစ်နေတဲ့အထက်ကချင်ပြည်နယ်မြစ်ကြီးနားမှာတော့စိုက်ကယ်စီးပြီးဆနပြကြသူတွေကလူတယောက်ဖမ်းဆီးခံရသလိုမော်လမြိုင်မြို့မှာလည်းဆနပြပွဲတွင်ဖမ်းဆီးခံရတာတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာပါ။
ကချင်ပြည်နယ်မြို့တော်မြစ်ကြီးနားနဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့ဆန္ဒပေါ်ထွန်းမှုမှာမနေ့ကလောက်အင်အားမများပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့စားဆီးမှုတွေကတော့ရှိနေတာပါဒီကနေ့မြစ်ကြီးနားမြို့ဆန္ဒပြပွဲမှာတော့လူငယ်တွေမော်တော်ဆိုင်ကစီးနှင်းဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့စားဆီးမှုအတွင်းလူတယောက်ဖမ်းခံခဲ့ရတယ်လို့ဆန္ဒပြခေါင်းဆောင်သူကပြောပါတယ
်နောက်ဆုံးအချိန်ကတော့ကျွန်တော်တို့ဆိုင်ကနဲ့စီးတန်းလေးလာရှိတယ်ဆိုင်ကနဲ့ပဲဆန္ဒပြတယ်ပေါ့ဗျာအဲဒီဟာကိုဒီရဲ့အစည်းအဝေးနဲ့ဆိုင်ကနဲ့လိုက်ပြီးမှလေးကောင်နဲ့ပြစ်တယ်ကားနဲ့လိုက်တိုက်တယ်ဖန်စီကားကကျတော့ဒီကားတကြီးကဒီလူတွေကတယောက်ကအဲ့မှာဟိုရဲတွေကလိုက်ပြီးတော့ကားနဲ့လိုက်တိုက်လို့မိဘနဲ့ပြစ်လို့မလို့ဆိုတော့စနာကြတဲ့လူတွေကြားထဲမှာတော့ကြားဝင်ပြီးတော့ခံပေးလိုက်တာကားနဲ့အဲ့ဒီဟာတော့ရဲတွေကအမှုဖွင့်မဲ့ဆိုမှတော့ဘုလို့ကမှတ်နေမှာတော့နေရတယ်မှတ်နေရခါပ
ါမရိကပြည်ကြီးနားမြို့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးစင်းနဲ့ပြစ်ခတ်နိုင်နေမှုကြောင့်လူငန်းဦးထိခိုက်တန်ရာရရှိခဲ့သလို80ကျော်ဖန်စီထိမ့်သိမ်းခံခဲ့ရပါတယ်ဖန်စီချင်းခံရတဲ့သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကနေညှိနှိုင်းမှုကြောင့်လူ80ကျော်ပြန်လည်လွတ်မြောက်ခဲ့တယ်လို့ PCG ကဥလမိုင်ကွန်ဂျာကပြောပါတယ
်။ဒီနေ့ဖန်သွားတဲ့သူတွေပြန်လည်လွတ်မြောက်ဖို့လုပ်ပေးဖို့အတွက်ကျွန်တော်တို့လည်းဒီမှာဒီမှာကောင်းစီဆိုရဖွဲ့ဖို့လေအဲ့ဒါကိုကျွန်တော်ပြင်ကြရတယ်။အဲ့ဒီလက်သက်သက်ဆိုင်ရာဟိုပြအကောင်းချာဒီမှာမနေ့ကပြန်လုပ်ပေးလာတာ။အဲမနေ့ကအလုံး84ရောက်လွတ်လာတဲ့တွေ့ရတယ်။သူတို့ပြင်ရပုံရလို့တာတာတို့ပြော
မြကြီးနားပါဝင်တခြားမိုးညင်းပူတာအူစတဲ့မြို့တွေကအရေးကြီးကာလအတွင်းအဖမ်းခံရတဲ့သူတွေပြန်လည်လွတ်မြောက်လာဖို့ဆက်လက်ညှိနှိုင်းနေစေလို့ဥလမိုင်ကွန်ဂျာကဆိုပါတယ်။အလားတူမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေရှိနေခဲ့တယ်လို့ကြောင်းတန်းတပိတ်ကောင်းဆောင်သူကပြောပါတယ်
။ဒီကတော့ကြံခွန်ဆုပ်စဲလိုပုံစံမျိုးသဘောမျိုးပါပဲ။ကျွန်တော်စိတ်တိုက်ကြီးမပြေကြဘူး။ဒီကလမ်းကြောင်းတွေနဲ့တကူးတကိုင်းမသွားကြဘူး။ဟုတ်လို့ဒီရနေကြတယ်ပြည်သူတွေလို့ပြရတဲ့ဘောပဲရှိတာဘာမှလည်းပြကမှုမရှိပါဘူးဒီနေ့ရခန်းခံရတယ်ကြာရှင်ဆိုင်ပြည်ကြီးမှာပေါ့နော်ထိုင်တဲ့လူတွေကဒီ9ရက်ထက်မနေတော့ခန်းခံရတယ်ရှိတာကြာ
မနေ့ကမော်လမြိုင်မြို့တွင်ဆန္ဒပြမှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးသနတ်တွေနဲ့တပိတ်ဖြိုခွင်းမှုတွင်လူသူဦးတိတ်ဆုံးခဲ့ပြီးအများပြတန်ရာရရှိခဲ့တယ်လို့အဆိုပါအကြောင်းသားတပိတ်ခေါင်းဆောင်သူကပဲဆက်ပြောပါတယ်
ဒီနေ့ကိုရုံးမှုကတော့တရားပေါ့နော်ဒီလိုသူအာဒီဝါချပါနော် excellence ဆိုတော့ excellence ကိုလည်းဒီအာဒီဝါချတယ်နောက်တရားကတော့ထက်ထိတာကတော့အခြေအနေကတော့ပြောလို့မရဘူးပေါ့နော်ခီကဲမှုကတော့30ကျော်40မိသားအလောက်ခီကဲမှုဖြစ်တယ
်မနေ့ကတနင်္ဂနွေလုံးအတိုင်းတန်နဲ့ဆန္ဒပြသပိတ်မှောက်ခဲ့ရမှာရန်ကုန်မန္တလေးမုံရွာမော်လမြိုင်သဝယ်မြို့တွေကသပိတ်စိတ်ကြောင်းဖြိုခွင်းခံရမှုမှာအနည်းဆုံး20ဦးသေဆုံးမှုရှိခဲ့ပါတယ်ခင်ဗျာ
ကချင်ပြည်နယ်မွန်ပြည်နယ်ဘက်ကဆန္ဒပြကြတဲ့အခြေအနေအဖမ်းဆီးတွေနဲ့ပြန်လည်လွတ်မြောက်လာမှုစတာတွေကို VOA သတင်းတောက်နိုင်ကွင်းအင်သတင်းပေးပို့သွားတာပါအခုလိုမျိုးအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအကြမ်းဖက်ဖြိုခွဲမှုအတွင်သတင်းတောက်တွေကိုအကြီးကပြစ်မှတ်ထားနှိမ်နင်းနေကြောင်း Burma Associated Press BAP မြန်မာသတင်းမီဒီယာအဖွဲ့ကတင်းနာနေကထုတ်ပြန်ပါတယ်ဖန်စီခဏရတဲ့သတင်းတော့30နီးပါးကိုချက်ချင်းပြန်လှုပ်ပေးရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ကိုလည်းအဲ့ဒီ BAP အဖွဲ့ကတိုက်တွန်းလိုက်ပါတယ်ဆက်သွယ်မေးမြန်းတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပ
ါဖေဗူလာ10ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေမှာသတင်းယူနေကြသူတွေဓာတ်ပုံဗီဒီယိုသတင်းတော့တွေကိုစစ်တပ်ကပြစ်မှတ်ထားနှိမ်နင်းနေတဲ့အခြေအနေကိုတော့BAB အဖွဲ့ရဲ့ပြောခွင့်ရကအခုလိုပြောပြပါတယ
်။ဆန္ဒနိုင်ငံမှာဆိုရင်ဆန္ဒပြတဲ့လူတွေရှိမယ်။ဒီဘက်ကဒီနှိမ်နင်းတဲ့ရဲတွေရှိမယ်။ပြုခွင့်တဲ့ရဲတွေရှိမယ်။ဆိုတော့ဒီကားထဲမှာဒီတင်းတွေယူနေတဲ့အခါမှာဒီနောက်ပြည်ရဲ့ဟိုကအခက်ခဏအရေးကြီးရဲ့နောက်ဒီတင်းနောက်ပြည်ကိုဒီဖမ်းဆီးတာတွေမလုပ်ဘူးပေါ့နော်။ဆက်ဒီမှာနေမှာကျတော့ဘယ်ဟာမှပုံတွေမှတ်ယူလို့မရဘူး။ကျွန်တော်တို့က ချိန်မျိုးဆက်ခံရနိုင်တယ်။နောက်ဒီနောက်ပိုင်းမှာလည်းသူတို့ကကျွန်တော်တို့ဒီနောက်ပိုင်းကိုပြင်မထားပြီးတော့ဖမ်းတယ်လို့မျိုးလုပ်လာတယ်တော်တော်များတွေ့ရတယ်ပေါ့နော်။ရှိတယ်ပေါ့။ဒီလူတွေကဒီတင်းတောက်တွေကဘာလို့ဒီနေ့ရေးနေတာပဲ။ဒါပေမဲ့တပ်ဖွဲ့တွေရိုက်ပြီးတော့ဒီမီဒီယာတွေသင်ဒီတိအောင်လုပ်နေတာပဲဆိုတဲ့ဟာမှသူတို့ရဲ့ဒီနေ့ကအကောင်းဆုံးရအများနဲ့အခါကျတော့ကျွန်တော်ကလည်းဒါပြင်မှတ်တင်ပြင်ဖြစ်လာပေါ့လေ။ဆိုတော့နောက်ပိုင်းမှာကျွန်တော်ဒီတင်းတောက်တွေကဘာတွေတွေ့လာလဲဘာတွေဖြစ်လာလဲဆိုတော့ဥပမာကျွန်တော်ပထမဆုံးကဒီဒီတော့မှတွေ့အောင်ဒီ chance ကိုဒီကာလာပါလေအုတ်ထုတ်တွေဒီအတုံးတော်တွေကျွန်တော်တုံးတယ်ပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျွန်တော်အဲ့ဒီဟာကိုပြန်ချုပ်လာမယ်သဘောရှိလာတယ်ပေါ့နော်အဲ့လိုမျိုးလည်းပြန်ချုပ်ဖို့ပြောနေရမယ်မလုပ်နိုင်ရတယ်ပေါ့လေဒါပေမဲ့ဆိုတော့ပြင်မှတ်ထားကြံပြီးတော့လို့ follow ထင်ရှားနေပြင်မှတ်ထားမှာပဲဆိုတာလေကျွန်တော်တွေ့လာလို့ရှိတဲ့ခါကျတော့နောက်နေ့တော့မှအပြင်ဆက်တဲ့ခါကျရင်ဒီဟာကိုဖြုတ်အောင်မလားတက်ရမလားသောဝစဉ်းစားနေရပါတော့သူကစဉ်းစားဖြစ်နေတယ်ကွာရှိနေတယ်ခင်ဗျဟုတ်ဒါကအရင်သူရဲ့ရှိနေပါအဖမ်းခံရပြီဆိုရင်တော့အလုပ်ဆက်လုပ်လို့ရမှာမဟုတ်တော့ဆိုတော့အဖမ်းမခံဘူးနံပါတ်1ဥစားပြီးဒါကြောင့်လုခါကြပါတော့
ဟုတ်ကဲ့အဲ့တော့ဟိုတတိယထောက်တွေအခုဒီလိုပြစ်တဲ့ခတ်တဲ့ကြားထဲမှာဟိုတရင်ယူရတဲ့အနေထားကြတော့ကောဟိုဘလောက်ထိအန်ဒီရင်များလဲရှင်ဟိုဒီကြားထဲမှာကိုကလည်းတရင်ကိုတိတိကျကျယူရတဲ့ခါကြတော့အဲ့ဒီရဲ့ဟိုကိုတွေ့အတွေ့အကြုံရှင်ပြောပြပါဦးရှင
်ကျွန်တော်ကတော့ဒီလက်ရှိစဉ်ပြီးပေါ့နော်ကျွန်တော်ကပုံလေးရပါတယ်။ဘုံလေးရပြန်ပါတော့တရင်လေးယူပဲ။ရင်းနဲ့စနပြရယူကြရတယ်အချင်းချင်းချက်ချောက်ရတယ်ပေါ့။ချက်ချောက်တဲ့ခါမှာအောက်ကျောမလုံးပေါ့နော်။ဒီတကယ်ပြစ်လိုက်ပြီးအဲဒီပြစ်လိုက်တဲ့ကြည်ကကျွန်တော်တို့ကျောင်းကိုဖိလာမလဲ။ခေါင်းအနောက်ဘက်ကိုဖိလာမလဲဆိုတာလည်းကျွန်တော်ကနောက်ကျောမလုံးတာမျိုးအများကြီးဖြစ်တယ်။ရင်းနဲ့ဓာတ်ပုံခက်သက်သက်ရိုက်ခက်သက်ရိုက်ပြီးရှောင်အကာအကွယ်ကိုကျွန်တော်အများကြီးရှောင်နေတာပေါ့နော်။ဆိုတော့ပြောရမလဲဖိလိုက်တာလည်းပြေချာကတော့တော်လေးခံရရဖို့များတယ်ပေါ့လေ။ဆိုတော့ကျွန်တော်တို့ကပြင်ကြံတဲ့စနစ်တွေဆိုတာလေဒီကျောပြောနေကြတာရှိကြပါလေဒီပြီးဘာလို့ဆိုတော့ပြောကြတယ်ဒီကြီးလေးကဘယ်ကမှတော့မပြေအောင်ဒီစနစ်တွေကရေးထားတန်လန်းတော့ထောက်နိုင်တယ်ဆိုတော့အားလို့ရှိနေတဲ့ခါကျတော့ကျွန်တော်လေးတော့ကျွန်တော်ပြီးထားရပါတယ်နောက်ကမြန်မာနိုင်ငံမှာကျွန်တော်အဓိကတရေယူနေခါမှာတခုကောင်းတာကတော့ဒီလူနေအိမ်ကနေတကားဖုတ်ပြရပါလေကျွန်တော်ကအနေနဲ့ပြေပောက်ကိုရှာရတယ်ပေါ့အခုပြည့်ရတဲ့ရက်တွေကတည်းကယူရင်းနဲ့ဆန်းကျင်သွားတယ်ဒီချို့ဆိုရင်ပေါ့သူကနောက်ပိုင်းပြေးပေါက်ကိုမရှာမိလို့ဒီမဟုတ်ဒီပြေးပေါက်ကိုကြည့်မထားဘဲနဲ့တရင်ယူရဲဟာကိုပြီးအာရုံစိုက်နေလို့ဆက်ကန်ရတဲ့တရင်ကလည်းရှိတယ်ပေါ့နော်။အဲလိုမျိုးဒီခံတက်ပေါ့ထားမှာတော့ခံတက်လို့ပဲထားလိုက်တော့မယ်ဒီကျွန်တော်တို့လမ်းတလမ်းကိုသူ့ပြစ်ပြီးတော့သူ့ဆန္ဒပြရတဲ့ခါမှာခံတက်ဒီတစ်ခုနှစ်ခုအများလို့တော့ဘူးပေါ့နော်နှစ်ခုတောက်ရှိမှဆိုရင်ဒီကြားထဲမှာဒေးယူနေနဲ့ဒေးတွေဝင်လာတဲ့ခါမှာဒီငိတ်ယူဘောလည်းပြစ်လိုက်ပြီဆိုတော့ဒီဒုတိယခံတက်ကိုမကျော်နိုင်မဲနဲ့ဖမ်းမိသွားတဲ့ကိစ္စတော့ရှိရပါလိမ့်။အဲ့တော့ဟိုဒီဟာလေးကတော့တင်းမမတွေကဟိုတိ့ကိုတို့တာပေါ့ဟိုတချို့ဒီကောင်လည်းတွေ့ကြုံတော်တော်များအတိအကျမရှိပါဘူးဒီလိုရေးသိမ်းမှာဟိုမလုပ်ရတာလေဒါကျွန်တော်တို့တော့ပထမဆုံးပဲတော့ဟိုကျွန်တော်တင်းနေပဲကျွန်တော်လုပ်နေရတာပေါ့ဟုတ
်ဒါအပြင်မတရားဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်တွေကိုထွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကူညီဖို့လေ BAP ဖွဲ့အနေနဲ့တိုက်တွန်းကြောင်းသူကအခုလိုပြောပါတယ
်တော့ဒီမှာနိုင်ငံကပြရမှာနိုင်ကြရမှာပဲဟာမပုံစံလဲမဲ့လို့မရနိုင်ဘူးသူရဲ့အာမခံချက်တင်းတော့အာမခံချက်ဒီပါဆိုတာလည်းဒီဘာနိုင်မှာဒီချိန်မှာအာမခံချက်မှမရှိဘူးအဲဒီလိုအချိန်မျိုးဖြစ်နေပါတော့ဒီပေါ်မှာလည်းဆက်နိုင်ငံကဒီတင်းတော့အနေနဲ့အရေးဆိုင်တာမျိုးအားလုံးဆက်ပြီးတော့ဒီတစ်ခုခုပေါ့နော်အမြင်လို့မထုတ်ပြောတာမျိုးမဟုတ်တဲ့နဲ့ action လုပ်ကြရမျိုးဒါမှမဟုတ်လည်းဘာလို့လဲဒီမှာလည်းကျွန်တော်နိုင်ငံကတင်းတော့ရှိတာဟုတ်ဒီဒီရောဒီဒီရောဘာလို့လဲသူတို့လည်းသိနေပါမယ်ပြောလေဒီပေါ်မှာသူတို့ဒီတိရံတွေလည်းကောင်းပါတော့နော်အဲ့လိုမျိုးကျွန်တော်တို့ပြောချင်ပါသေးတယ်
။မင်းမြကတော့မြင်းမြကဒီဒီဒီသတင်းတော့ကိုအောင်ကျော်ရရဲ့နေအိမ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကတနက်နဲ့ပစ်ဖောက်အကြမ်းဖက်ပြီးဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဒီလိုဖမ်းဆီးခေါ်ဆောင်တာကို GVB ရုတ်တံရဲ့ Facebook Live ကနေပြီးထုတ်လွှင့်ပြသခဲ့ပါတယ်။ကိုအောင်ကျော်ရနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့အသေးစိတ်မသိရသေးပါဘူးရှင
်။မြန်မာပြည်တွင်းရောကမ္ဘာပြည်သူတွေကပါဆန္ဒပြပွဲတွေကိုမြေဝါထင်ထင်တွေ့မြင်နိုင်ဖို့အတွက်အသက်စွန်ပြီးအကောင်းဆုံးတင်ပြနေတဲ့မြန်မာနိုင်ငံကသတင်းသမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုနားဆင်ကြရတာပါအခုတော့နေဆက်ဒေသကစီးရင်တင်းမာမှုကိုလည်းကြည့်ရအောင်ပါကရင်ပြည်နယ်တောင်ပိုင်းကော့ကရိတ်ခရိုင်တွင်မှာ KNU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုရှိတဲ့အကြောင်းကိုတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ကရင်ပြည်နယ်တောင်ပိုင်းကော့ကရိတ်ခရိုင်ထဲကမြမတက်မတော်နဲ့ကရင်တက်တီထိတွေ့မှုဖြစ်စဉ်မှာမြမတက်မတော်ဘက်ကထိခိုက်ပျက်စီးမှုတွေရှိခဲ့ကြောင်း KNU တွဲဖက်အတွင်းရေးမှူးနှင့်ဖလိုစောလာထွန်းကပြောပြပါဗျာ
။ဒီတော့မနေ့နေ့ဖြစ်သွားတာတော့ဒီဒီကြေရခရိုင်တက်မ6မှာတော့ခုနကပြောတဲ့ဒီထိတွေ့မှုဖြစ်သွားတယ်လေအဲ့ဒီသူတို့ရှိတာပဲ။က
ဟုတ်တယ်အဲ့ဒါကတော့ကြိုးပြကြရတော့ဟိုဥဒါပေါ့နော်သံတမန်ပကစိတ်ခိုင်းမှုနဲ့ဒီစိတ်မှုတော့ရှိတာပေါ့နော်အဲ့ဒါတော့ကရင်ပြည်နယ်မှာလဲစစ်အုပ်ချုပ်ရေးကောင်စီကိုစန့်ကျင်တပ်ဖွဲ့မှုတွေဒါနေစဉ်ဖြစ်ပေါ်နေတာကြောင့်ကရင်ယူထိန်းချုပ်ရနယ်မြေတွေမှာပြစ်ခတ်တပ်ဖြတ်မှုတွေမရှိအောင်ကရင်ယူကဝန်ရံပေးနေတာတွေရှိတယ်လို့လည်းသူကဆိုပါတယ်ဟုတ်လက်ရှိကတော့လူလူတွ
ဒီကနေ့တော့ပဲကဒီပြည်ရဲ့ဒီနယ်ပါတဲ့သူမျိုးတွေရလည်းဟိုနေဒီပုံစံကဒီရှိလာတဲ့အခါတော့သိရတာပေါ့နော်နောက်ကခဏကျွန်တော်ဘက်ကတော့ကိုယ့်ရဲ့ဒီဥဒါပေါ့နော်ပြည်ရဲ့တိတ်ကျုံနေနေမှာရှိတဲ့ဒီပုံမျိုးပေါ်မှာတော့ဒီဥဒါပေါ့နော်လူအားတဲ့ကောင်းရဲ့မှုတွေကတော့လောက်တာပေါ့နော်ဟုတ်ကဲ့ဒီကလေးရက်တည်တုန်းကတော့တမဟာ၆နှစ်မြည်ဒီမှာလဲတိုက်ပွဲတွေဖြစ်နေရတာဟာနေမ ဒီကတော့ကျွန်တော်အတူတူမှုတွေကလည်းရှိတယ်ပေါ့နော်။အဲဒီပုံမှာတော့ခုနကကျွန်တော်ဒီအတူတူမှုတွေကလည်းဒီကတော့မရှိတဲ့ပုံမှာနောက်ငွေကြေးလည်းကျွန်တော်ဒီမှာဝင်လာတဲ့ပုံမှာတော့ဒီအတူတူမှုကတော့ခုနကဒီမရှိတာပဲနော်။အနေတော့ကတော့ကရင်ပြည်နယ်မြောက်ပိုင်းမြို့မှာဆရာနာရှင်စန့်ကျင်စာနာပြသူတွေကိုဖမ်းဆီးတာနဲ့ပတ်သက်လို့ပြန်လွှတ်ပေးဖို့အတွက်ကရင်လက်နက်ကိုင်တွေနဲ့ရဲတွေကြားအခြေတ
ပြောခဲ့ကြပါရဲ့ရှင်စီးတင်မှမှုအခြေအနေကိုဗီအိုအေသတင်းတော့မအေးမှာကတိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ခဲ့တာပါခုတော့နိုင်ငံတကာသတင်းလွှာတပုတ်ကကိုလှည့်ကြပါတယ်ပြည်လင်္ကာနိုင်ငံဟာအနာဂတ်မှာမတည်ငြိမ်မှုတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကြုံလာရွယ်ရှိတယ်လို့ကုလသမဂ္ဂလူအခွင့်ရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာသတိပေးထားပါတယ် အတိတ်ကကျူးလွန်မှုတွေနဲ့ကျူးလွန်ခံရသူတွေတရားမျှတမှုရရှိစေဖို့အတွက်တီးလင်ကအစိုးရကပြည်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ထပ်တလဲလဲပြက်ကွက်နေတာကြောင့်လဲအခုလိုသတိပေးတဲ့အစီရင်ခံစာပေါ်ထွက်လာတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတော့ Lisa Shrine ပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူပြောပြမှာပါတီးလင်ကနိုင်ငံဟာအနာဂတ်မှာမတည်ငြိမ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံတွေ့လာပေါ်ရရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာသတိပေးထားပါတယ်
အတိတ်ကကျူးလွန်မှုတွေနဲ့ကျူးလွန်ခံရသူတွေတရားမျှတမှုရရှိစေဖို့အတွက်တီးလင်းကအစိုးရကပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ထပ်တလဲလဲပြက်ကွက်နေတာကြောင့်လဲအခုလိုသတိပေးတဲ့အစီရင်ခံစာပေါ်ထွက်လာတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတော့လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင်ပါတယ်26ရက်ဂျနီဗာမြို့ကဗီအိုအေသတင်းတော့လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင်ပါတယ်26ရက်ဂျနီဗာမြို့ကဗီအိုအေသတင်းတော့လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင်ပါတယ်26ရက်ဂျနီဗာမြို့ကဗီအိုအေသတင်းတော့လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင်ပါတယ်26ရက်ဂျနီဗာမြို့ကဗီအိုအေသတင်းတော့လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင ဒီနေ့အစီအစဉ်ခံစားရတဲ့မှာတော့တရားလွတ်လပ်ပြတ်ခြင်းဖန်ဆီးနှိပ်စက်ခြင်းနဲ့အတ္တမပြုခြင်းနဲ့မှတ်တမ်းတွေပါဝင်ပါတယ်အချို့သောပေါက်ပြတ်ကျူးလွန်မှုတွေကိုအစိုးရတပ်ဖွဲ့ဝင်အနေနဲ့တမီလိုမျိုးကြီးကြားသဘုံဖွဲ့နှစ်ပတ်စလုံးကကျူးလွန်ခဲ့ကြတယ်လို့လည်းမှတ်ချက်ပေးတာပါတယ်ဒီအင်္ဂလန်နိုင်ငံရဲ့လက်ရှိအခြေအနေကိုအကဲထက်တာတဲ့အစီအစဉ်ခံစားကိုကုလသမဂ္ မထားဘူးလို့သူမကပြောပါတယ
် The impact on thousands of survivors from all communities is devastating
လူအဖွဲ့အစည်းအလားဆုံးမှာအသက်ရှင်ကျန်ရခဲ့သူတွေအပေါ်မှာတက်ရောက်မှုကတိတ်ကိုဆိုးဝါးလွန်းပါတယ်။ဒါအပြင်ဒီလိုအတိတ်ကတက်ပြက်ကျူးလွန်ခဲ့တာမျိုးကိုအားပေးအားမြတ်ပြုတဲ့စနစ်စုဖွဲ့ပုံမူဝါဒနဲ့ပုံကိုယ်တွေရှိသေးပဲဖြစ်ပြီးမကြတဲ့ခင်ကဆိုရင်ထပ်တောင်းမှတိုးလာပါတယ်။မျက်နှာမှုတွေကိုဖော်ထုတ်တာမျိုးနဲ့အတိတ်ကချိုးဖောက်မှုတွေကိုပြုပြင်တာမျိုးတွေဟာလူခွင့်ရေးကောင်စီလှုပ်ဆောင်ချက်တွေရဲ့အရေးကြီးတဲ့ကာကွယ်တားဆီးရေးနည်းလမ်းတွေဖြစ်ပါတယ်။
ဆလဘီကော်မရှင်နာမင်းကြီးဘက်ချလက်ကပီဂရက်နှစ်ကစိုးရင်ပွဲရအလားအလာတွေကလူမှုရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုပျက်စီးစေခဲ့တယ်လို့ဆိုပါတယ်။သူမကအလျင်မြန်ရော့နယ်လာနေတဲ့တီးနှင်္ဂနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့အမီကိုကင်းတဲ့တရားစီရင်ကိုလည်းထောက်ပြထားပါတယ်။သူမကအရေးကြီးတဲ့ရပ်ပတ်လုပ်ငန်းတွေမှာကြီးထွားလာနေတဲ့စစ်တပ်ရဲ့အခန်းကဏ္ဍကဒီမိုကရေစီအုပ်ချုပ်ရေးကိုကျူးကျော်ထိပါလာနေတယ်လို့သတိပေးထားပါတယ
်။ The continued failure to implement comprehensive reforms
Lurigo Sisibo de Luapai, Yazimu in it, Luke Queen, GJ Chopo de Lu, Suswe Kayade, Longjong Yashirigo, Asa Tobone, Dirilingaga, Gala, Janin Lavi, Pite, Senine, Quasimu, Sanya Pietanavi, Sare, Mapimani, Losangame, Dubian, Piangre Yirigo, Agaunte Pobo, Sepi, Piakwa Nize Pipare, Aguro, Chopo, Julum Muriga, Tapi Pila Sibu, a Chapter Lakanarigo, Shinshin Lin Dui Niababi.
Mudai Pisinima, Pitan Kinlo Kremishizi Yedagago, Asuaga Achija Peso Rabi, Julo Kayaduri Dread, Tawan Yumu, Tawan Kamugo, Nangadaga, Ascenti, Tetra, Nilan Shabu, Tumaga Lukuin Consigo, Taito Navare. Dealing on Yai Wunji, Tennis Kwana Watanagaro, Commissioner Minye, Ascing Hazago, Nyensobare.
The contents of the report are rife and factual inaccuracies.
အစီအင်ခံစားရဲမှာပါရဲဟာတွေကအချက်လက်အားဖြင့်မတိကြပါဘူးနိုင်ငံတကာအဆင့်အကြံဖက်အဖွဲ့ဖြစ်တဲ့တမီးကြားတပုံအဖွဲ့ကျူးလွန်ခဲ့တဲ့ချိုးဖောက်ရက်စက်မှုတွေနဲ့တန်းတူထားပုံမျိုးလည်းရှိပါတယ်တမ်းပြည့်ရဲ့အချုပ်အချာအာဏာနဲ့လူတွေရဲ့အသက်ကိုကာကွယ်ဖို့အစိုးရကတရားဝင်အရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတည်ငင်ကနိုင်ငံရေးဝန်ကြီးကဒီလိုအစီအင်ခံစားကိုအခြေ
ဒီဝေအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်တန်နဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာကျွန်တော်တို့ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရှင်နေနားဆင်လို့တဲ့ဒေသချင်းတွေတောင်းဆိုလို့ရဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်VOA ကိုတိုင်းရိုက်ဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က1-239-382-994ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုတော့ကိုအောင်မြတ်သူကပဲပြောပြမှာပ
ါမြန်မာအချက်တဲဟာအာဆီယံရဲ့အချက်တဲပဲဆိုတဲ့ခေါင်းစဉ်နဲ့နီကီအေရှားသတင်းအွန်လိုင်းမှာကက်ပီချောင်းကရဘွန်ရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်ဒီကရက်ဖေဖော်ဝါရီတရက်အာဏာသိမ်းမှုအတွက်မြန်မာရဲ့လုံရက်ကိုအရှိတအောင်ရှာနိုင်ငံများအတင်းအာဆီယံကဆက်ပြီးတော့အကာအကွယ်မပေးနိုင်တော့တာဟာရှင်းလင်းလင်းရှိနေတယ်လို့ဆိုပါရယ်ဆေးဥစုကိုအထီးကျန်ထားလိုက်တာထက်အာဆီယံခေါင်းဆောင်တွေဟာဒီမိုကရေစီဖြစ်စဉ်တွေကိုဆက်လက်ထိန်းသိမ်းထားနေတာမျိုးကိုပေါ်ညွှန်းနေတယ်လို့လည်းဆောင်းပါးမှာရေးသားထားပါရယ်ဒီတကမှာအောင်မြင်ရင်နိုင်ငံတကာစာမျက်နှာမှာအာဆီယံရဲ့ဂုဏ်သတင်းကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပြီးဂျာဝင်းဖြစ်ရှင်းရင်းမှာလည်းနိုင်ငံတကာရဲ့မျှော်လင့်ချက်တွေကိုပျောက်ကွယ်သွားစေမှာဖြစ်တယ်လို့ဆိုပါရယ်အာဆီယံစာချုပ်မှာအဖွဲ့ဝင်နိုင်ငံတခုကိုထုတ်ပယ်ဖို့မပြတ်ထန်းတာပေမဲ့လည်းမြန်မာကိုယာယီရက်ဆိုင်ကြလို့ရတယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေဆွေးနွေးကြဖို့အင်ဒိုနီးရှားနိုင်ငံကတိုက်တွန်းနေစင်မှာပဲအချိန်ကတစစကုံဆုံးလာတယ်လို့យေတာရပါတယ်။အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံအแทမထိမနိုင်တင်မရထိတိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာသဘောတူညီမှုတွေရရမယ်ဆိုတာကိုလည်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကသိထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီတော့အတွင်းမြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံကြီးဝန်ကြီးဦးဝနမောင်လွင်နဲ့အင်ဒိုထိုင်းနိုင်ငံကြီးဝန်ကြီးတွေဖြစ်ကြတဲ့Retno Masudi နဲ့ Tom Pramod Watani တို့ရဲ့အမှတ်မတင်တွေ့ဆုံမှုတွေရှိခဲ့ပြီးလာမယ့်ပတ်တည်းမှာအာဆီယံနိုင်ငံကြီးဝန်ကြီးများအထူးစည်းဝေးကို Jakarta ma pilobo sini de suvi sama ma popya tawar. Ana dayu bi nauni ma topya ne ASEAN jinja jete maro. Nimaha ASEAN brainyan sajute ma pare simyenwe gu laina melu myolin jang popya tawar. Nima ana dayu onzo bojo muji meyong lain gu ASEAN nene pyongya ya ma China nga adika gananga pawe melu suvare. Kurane bojo jiyong pikere prayo chango jata ma gozwan nyan zwan apien akunyi bebo bojo muji meyong lain ga bogo yeya sa bebo bi mita yakanare lu popya tawar. Time takale, Mima Achadego, Ninin Jan Pishimbo, Mulin Jong Popjagabi, Tainang and Dega, Tana Chidam, Malo Domarego, Ubri Chupa Wu Machine, Akagwe Bidwamelo Suare, Chatapa Maro, Singapore, Malaysia, Indonesia, and Philippine Nanga, Tusui Jong Popjabi, Singapore Nanga, Sanapia Dripo, Pika Ninao, let them Makanam Lusuare, Singapore Nangayi Wunji, VVM, Bala Krishnangaro, Peso Yu Chinga, Taman Luigo, Tikai Seumaga, ASEAN Bongabo, Mingo, but Tikai Seusuare, တို့ပင်မဲ့လေဆေးအုပ်စုအနေနဲ့အာဆီယံဟာတိကန်စိတ်ကုန်ခန်းသွားနိုင်တာကိုသတိပြုဖို့လိုတယ်လို့ပြောပါတယ်။စင်ကာပူအနေနဲ့ဆန္ဒပြသူတွေတည်ဆုံမှုပေါ်မှာတင်းမာတဲ့သဘောထားရှိတဲ့ဆိုတာကိုလည်းပြသခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။မြန်မာဆေးအုပ်စုကစက်ပြီးကောင်းမနေပြီးညီညာစွာဆန္ဒပြသူတွေကိုစနစ်တကျဆက်လက်ပြင်းနေနေမယ်ဆိုရင် ASEAN နိုင်ငံတွင်းမတည်ငြိမ်ဖြစ်မှုတွေကြောင့်ပြည်တွင်းပြည်ပစီးပွားဆက်ဆံမှုငွေကြေးစီးဆင်းမှုတွေမှာပါထိခိုက်မှုတွေရှိနေတာပါဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်တင်ကြီးထိုက်ကတင်ပြထားပါတယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်လက်ရှိအာဏာရယူထားတဲ့
စစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမြအောင်လှိုင်ကဘိုလ်ချုပ်မှုကြီးမြအောင်လှိုင်ကအာဏာယူပြီးသုံးရမြောက်နေမှာပဲနေပြည်တော်ကသမ္မတအိမ်တော်မှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများနဲ့တွေ့ဆုံခဲ့တာပါ။ကိုဗစ်-19ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွေ့အချိန်ပြင်းပြင်းနဲ့ထိရောက်စွာထိန်းချုပ်ဆောင်ရွက် ပြည်ပြည်မှုတွေကိုဖယ်ရှားပေးမယ်အကြောင်းစစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလက်ထက်မှာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ပြီးနိုင်ငံစီးပွားရေးဥမော်လာစီဘုံမျှော်လင့်တဲ့အကြောင်းဗိုလ်ချုပ်မှုကြီးမြောက်လိုင်ကပြောခဲ့ပါတယ်။
ဒါပေမဲ့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအာဏာယူပြီးတရင်တစ်ပတ်အကြာမှာလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်မြန်မာစီးပွားရေးလုပ်ငန်းတွေကပြန်မဆနိုင်သေးတယ်လို့နိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုကလည်းထွက်ပေါ်လာပါတယ်။မြန်မာစစ်တပ်အာဏာရှင်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရှောက်လန်းရေးအတွက်စီးပွားရေးအရာတွန်းအားပေးဆောင်ရွက်မှုကလည
said right out of the gate of this coup.
Bojo Chinya ni ne along ne asin pye pye shi lo pi si bwa ye ko le poun man le pat ko san na shi de so ra ko pyat ta tha pi phit par de ye. Thru ni ne phwin pyo ye ne si bwa ye apaw ma taik ko so yain ni ba de lo pyo khe tha ba. Myanmar nengan twin ma si bwa ye long gan twi a mya pya shi ne pi ဩစာလဲကြီးတဲ့တရုတ်လိုနိုင်ငံမျိုးကအထူးအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့လည်းသူကထောက်ပြပါတယ်။မြန်မာစစ်တပ်အာဏာရယူမှုကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကအရေးကြီးတယ်လို့လည်းသူကထောက်ပြပါတယ်
။ Well, I think they're an important tool. They're part of the toolbox, if you will.
ဒီကံကပိတ်ဆို့မှုကလည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတို့အတွက်ကြိုးပမ်းတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုဟာလည်းအသုံးပြုဆောင်ရွက်ရမယ့်နည်းလမ်းတစ်ခုဖြစ်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့မြန်မာလုံသားတွေကိုမထိခိုက်စေဘဲဆရာနာရှင်များကိုပဲတီးတန့်ပြစ်မှတ်ထားဒဏ်ခတ်ဖို့ကတော့အရေးကြီးတယ်လို့ယူဆကြောင်းလည်းပြောပါတယ် လက်ရှိအချိန်ထိတော့အမေရိကန်ကတန်ခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရဲ့ဘန်ဒါငွေဒေါ်လာ100,000ကိုထိန်းချုပ်ထားတယ်လို့ဥရောပသမဂ္ဂဘက်ကလည်းမြန်မာဆိုရပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဒိုက်ရိုက်ငွေကြေးထောက်ပံ့မှုကိုဆိုင်းငံ့ထားပါတယ်။ပြည်တွင်းမှာလည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုတဲ့ယူဆမှုနဲ့ကုန်ပစ္စည်းတွေဝယ်ယူမသုံးစွဲရေးလှုပ ဆနာပြသူတွေနဲ့တသဘောတည်းရည်တီကြောင်းသူတို့ရဲ့လုပ်ငန်းတွေဟာလုံဆော်စီယုံသူတွေတစ်ဖက်သက်ဆွဆွဲနေတယ်လို့မဟုတ်ကြောင်းပြန်လည်ရှင်းလင်းကြေညာနေကြရတာကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့မြင်လာကြရပါတယ်ရှင်။ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအတော်များများပိတ်သိမ်းထားရတယ်လို့ပုံမှန်ပြန်လည်လက်ပတ်နိုင်ရေးကလည်းမရေမရဖြစ်နေကြပါတယ်။
So this the current situation really affected our
လက်ရှိအခြေအနေကြောင့်ရေရိုမာရောရေရှည်အတွက်ပါစီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်ပါတယ်ရေရိုအနေနဲ့ကတော့အဝယ်ကျသွားပါတယ်ငွေကြေးလည်ပတ်မှုကျဆင်းသွားပြီး ငွေကြေးအလွှဲပြောင်းမှလည်းအကန့်အသတ်တွေရှိလာတဲ့ကုန်ကျန်းတည်ယူပို့ဆောင်မှုကလည်းအခက်အခဲတွေ့နေတယ်လို့ဦးနေဦးကပြောခဲ့တာပါ။ဦးနေဦးကငြိမ်သီးချောင်းနဲ့ဟင်းကံမှွေးကြံတွေကိုဂျပန်ကိုအဓိကထားတင်ပို့နေတာပါ။အခုမတိမငြိမ်အခြေအနေမှာအရောက်ထွက်ဝက်ကြောကျသွားတယ်လို့သူကပြောပါတယ်။နောက်ဂျပန်ကိုငြိမ်သီးချောင်းတင်ပို့ဖို့မြန်မာနိုင်ငံတွင်မှာကန်ထရိုက်စာချုပ်နဲ့စိုက်ပျိုးရေးလုပ်င ဒီလိုမျိုးကိုလာစာဆက်ပြီးလုပ်လို့ရမလားဆိုတာကမသေးကြတော့ဘူးလို့သူကပြောပါတယ်။နောက်တစ်ခုကြုံတွေ့လာရတဲ့အခက်အခဲကဝန်ထမ်းတွေကိုလာစာဆက်ပြီးပေးနိုင်ရေးဖြစ်ပါတယ်။
So we paid their full salary for this month.
ဒီလအတွက်တော့ဝန်ထမ်းတွေကိုလာစာအဖြစ်ပေးပါတယ်တဲ့။
We supported this CDM movement.
because we do not want to go back.
Message to the world that the
Lulamune democracy Lulare, Nyamapi Durine, Duyeti Jabune, Nyamapi Durie, Lula Jetrigo, Lita Natang Jabo, Gabaji Gule, Ati Beluvare, Lu, Lungashin, Uni Uka, Piovare. Nanget Wama, Siana, Temu Sanchez, Sanapia, Puerto, Te Uposan, Yene, Palungandri, Malepanan Jababu, Sivoye Lungandri, Lepe, Tayapi, Shi Yiga, Minimia, Sinibarish.
အခုနားဆင်ကြရတဲ့စီးပွားရေးကဏ္ဍအပြီးမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံကဂီတချစ်မြတ်နိုးတဲ့ဂျန်စီမျိုးဆက်တဲ့လူငယ်တွေရဲ့အာနာရှင်စန့်ကျင်ရေးတဲ့ချင်းတစ်ပုဒ်ကိုကမ္ဘာနိုင်ငံစုံကဂီတချစ်သူတွေကနေအွန်လိုင်းပေါ်မှာစုပေါင်းပြီးတော့မြန်မာလူတီးဆိုနေကြပါတယ်။မြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေတယ်ဆိုတာကိုပြသတဲ့အနေနဲ့
ရမနိုင်ငံကစန္ဒပြတခြင်းတစ်ပုဒ်ဖြစ်တဲ့တော်လန်ရေးလို့အဓိပ္ပာယ်ရတဲ့ရေဗော်လူရှင်းဆိုတဲ့တခြင်းကိုနိုင်ငံစုံကနိုင်ငံသားတွေမြန်မာလူတီးဆိုနေကြတာဖြစ်ပါတယ်။ ဆရာနာသိန်းအုပ်ချုပ်နေတာကိုစန့်ကျင်ကန့်ကွက်နေကြတဲ့မြန်မာနိုင်ငံကပြည်သူတွေနဲ့တသားတဲ့ရှိရဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးဆန္ဒပြတခြင်းကိုနိုင်ငံပေါင်းစုံကဂီတချစ်သူမိတ်ဆွေတွေအွန်လိုင်းပေါ်မှာဆူဆီးပြီးတော့တည်ဆူနေကြတာဖြစ်ပါတယ်။ငါတို့ရဲ့အယုန်နဲ့အသွေးအသားတို့ဒီအာနာရှင်ကြာရှုံးဖို့ဖြစ်ရမည်။ဒီ
minor key လို့ tomorrow အပြောတယ် minor key ဆိုတာ သိဝနေတယ်သိဆိုကန်ဆာကျက်တအားဝနေတယ်ဒါပေမဲ့တအားကုန်ယူတယ်အတူတူပဲပေါင်ဆက်နေတယ်เนาะဒါဆိုကျွန်မသိချင်တဲ့အဲ့ဒီသိချင်အကောင်းဆုံးပြချင်းတုံးတယ်ကျွန်မဟိုတချင်စာရေးဆရာစာရေးဆရာမဘသူဖြစ်ဖြစ်ဟိုနောက်မှာအနာဂတ်မှာကျွန်မတွေးကြည့်နေပါပလီစရာဟိုရိုးရိုးလေးတချင်အကောင်းဆုံးတချင်ဖြစ်ဖြစ်ပဲ
မြန်မာပြည်သူတွေနဲ့ အတူရှိနေတဲ့စရာကိုပြသဖို့စင်းဆိုလီဒါရီတီဝစ်မြန်မာစစ်တီဇန်ဆိုတဲ့အစီအစဉ်နဲ့နိုင်ငံတကာကလူမျိုးစုံအွန်လိုင်းပေါ်မှာစူးစီးတည်ဆုံနိုင်အောင်လို့စီစဉ်ပေးတဲ့အမေရိကန်လူမျိုးဂီတပညာရှင်တယောက်ဖြစ်ပါတယ်မြန်မာနိုင်ငံတွေကဂီတချစ်တဲ့လူငယ်တွေကဆရာနာရှင်ကိုဂီတနဲ့စမ်းကျင်စန္ဒဖော်ထုတ်နေကြတာကိုကမ္ဘာတော်မှာရှိကြတဲ့ဂီတချစ်သူမိတ်ဆွေတွေကလည်းဂီတနဲ့အားပေးထောက် ဟိုကြာကြာချင်းကျမကဟာတချင်းစားတာတချင်းဒေးသွားတချင်းအထိုင်းနေလေအကုန်လုံးပေါင်းပေါင်းတင်တော့ဟိုဒီအဲ့ဒီအဲ့ဒီကျမကိုပိုင်ခန်းဆက်ချက်ဟိုကိုတိခိုက်နေတယ်ကျမထက်ကထက်ကနားထောင်နေအခါမှာကျမစဉ်းစားနေတယ်ဟိုမြန်မာပြည်သူလူမျိုးအတွက်ကျမပါပါလုပ်နိုင်မလဲဒါဆိုကျမစဉ်းစားနေတယ်ကျမတို့ရဲ့နိုင်ငံသားလူမျိုးဟိုဘယ်သူဖြစ်ဖြစ်ဟိုဂီတာသမားတို့မဟုတ်ဂီတာသမားမဟုတ်ပြင်မဲ
Pesam Shiru ho ho yoyobe sada ta yoyo pinere, no? Ho kabama jehu era the chin ta kaone, dabime nene kede, dodo kede. Dabime edit the chingo, direct, you know, yoyobe or saga.
ตรงนี้เลยถ้าส่วนยังจะมาที่นี่โอเคลุลุยาเลยโซโบตเช่นนี้บ้างเนาะอาจารย์ทวดเดียวเสียมาเย็บไปไล่ด่าละแต่เราไม่รู้ยาทูน่าท่องเนี่ยน่าท่องยูโน่น่าท่องเดี๋ยวเช่นน่าท่องกับมาโฮโฮกีตาร์ดมาเราโฮโน้ตพัดตัดเตลูดเตยาวเนี่ยเตยาวทูโน้ตจีเดเสียมาเราเอลูบิโอลูอาร์เรจีเวจับบ้างเนาะบางทีเราดิลูบิโอเนี่ยมาตเช่นโอ้ดีนั่งงานจ้าได้ไว้เรามาเนี่ยมาอาจารย์ทวดเนี่ยเนี่ยมาลูบิโอโซบิโรไว้เพื่อสูเรฟิจิ
Yes, I stand with Myanmar. Yes, I stand with compassion and human rights and all that. English lo pyo lo la de. Da ba me pyo lo ya de. Da ba me jama lo de twa ba yan. De twa ne saka ne a mo a po shi po mya de no. Ho ho san da pya ne anatain san jin ge sa ko jama lo tbo tu de be lo pya ma le. A di tbo tu tu de sia.
Siam ma sa pyo de lo po no. Siam ma ji generation ze de Music lungeri, kan ni dia tercium jari dua siapa sekian mah kanza biru di tercium oleh siapa sojeng zai bau deh, oh wine biru di tercium so biru le tau kamu biasa ni sebab, aku memang nanya mah di CDM no shamu lo ni le luaru alam wah siapa ni le papi aja malas eh.
Dasu lunge memang lumiu agong lo cuman lo apa je ni dasu amiran sedian jari deh amiran cuma aku Ape de, no lambo ma ekonomi tazu atwe kliri atwe ekono atwe tati shipo tomorrow yungji mushide.
American bidang suka kita penyiasat dia apa separi. Mengen zonga betul ni dek kita bersuri. Apa sen online bama sobiro ni madi dulu ko ape de ane ni ti suni jar apa separi. Terus sura revolution sura tercinggu mula pandi ke dulu garo. Set music ni malu ni malu di bayame. Generation C MM Dunge Apwe Chepare. Sing
gang sound we are not they you or show me the apple can quite any day. Yamadanang and Longa Pidu Amyaga. အိနေကနေရောလမ်းမပေါ်မှာထွက်ပြီးတော့ပုံစံမျိုးစုံနဲ့ကန့်ကွက်မကျေနပ်မှုကိုပြသနေကြတဲ့အထက်မှာခီးကြားနဲ့ဆန္ဒထုတ်ဖော်နေကြသူတွေကလည်းအများအပြားပါဝင်နေတာပါကျိုးတက်ဒရီယာတွေလေးမုတ်ဒရီယာတွေတိခတ်နေကြတဲ့လူငယ်တွေပါတယ်တန်ဆုံတီးဝိုင်းအဖွဲ့တိခတ်သီဆိုကြတဲ့တခြင်းကအာနာရှင်ကိုအလိုမရှိဘူးအာနာရှင်စနစ်ကြရှောင်းရမယ်ဆိုတာတွေကိုအဓိကရေးဖွဲ့သီဆိုထားကြတာဖြစ်ပါတယ်
Generation CMM Aparega, Tisodioga, Piopiavare.
Namaru,
ရတယ်အကျန်းကိုတက်ကြွရတယ်ရန်ကိုပါဝင်ကျင်ကြတယ်သူတို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွနေအင်အားသူတို့လုံနိုင်တဲ့
ကျွန်တော်မျိုးလမ်းတွေပေါ်ကဆန္ဒပြပွဲတွေမှာ Generation CMM လူငယ်အဖွဲ့ရဲ့ Revolution ဆန္ဒပြတဲ့ချင်းတာမကနောက်ထပ်စာသားအတိတ်ပဲဖြစ်မိတဲ့အလိုမရှိကဘာမချေဘူး Michael Jackson ရဲ့ They Don't Care About Us စတဲ့တဲ့ချင်းတွေကိုလည်းတီးဆိုပြီးတော့အာနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေကြပါရဲ့ရှင်ကျွန်မဆွေမြတ်ပါမှာ
ဒီနေ့ဆန္ဒပြပွဲမှာကစ္စားနေတဲ့ရီဗော်လူရှင်းဆိုတဲ့သတင်းအကြောင်းမဆူမြတ်မွန်တင်ပြသွားတာပါခင်ဗျာကျွန်တော်တို့ဗီဒီယိုတွေကထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းလို့မီတာ30နှစ်40လေးဆက်ရှိကနေလဲရေဒီယိုအတဆင့်ဖမ်းယူနားဆင်နိုင်ပါတယ်
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုအတွက်ကုလသမဂ္ဂဘက်ကအတက်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချနေ့ကကုလသမဂ္ဂအထွေထွေညီလာခံမှတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ် ကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအပြောင်းလဲတစုံတရာမရှိသေးကြောင်းကုလသမဂ္ဂအတွင်းရေးမှုချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်မြန်မာဆက်အာဏာသိမ်းမှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်ဒဏ်ခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအင်ဗျူရိုကတနင်္လာနေ့မှာပြောပါတယ် အခုချိန်ထိတော့NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တနင်္လာနေ့ကလုတ်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ဆက်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုအတွင်းဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရမှုအပေါ် ဂျာမနီအစိုးရကအပြည့်အထံကန့်ကွက်ရှုတ်ချလိုက်ပြီးဂျာမနီဆိုင်ရာမြန်မာတမ္မကြီးကိုလည်းတနင်္လာနေ့ကဆင့်ခေါ်ပါတယ်မြန်မာနိုင်ငံဆက်အာဏာသိမ်းအဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါ
ye lok da ri go ba phan si thain thain ni ra chao di kaisa go so yin chao WHO ka ba chan ma ye apwe chi ke Tedros Adhanom Ghebreyesus ka tin sa ni Geneva tin sa shin lin pwe ma pyo su twa ba de
Jesus ba kamya di minute twae season thut lo yin mu ga talking myo tet pib bi atan pai engineer ga ro John Walker phit ba de သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးအေးအန္တရာယ်အတွေ့အကြုံကင်းဝေးကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.